တရုတ်လင်ငါနိုင်ငံမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့မတင်ကားသူတရုတ်နိုင်ငံသား200နီးပါးကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အော်တိုဘာလ6ရက်နေ့ကနေရာ၄ဦးကိုစီးနှင်းရှာဖွေမှုတွေအတွင်းဖမ်းဆီးခဲ့တာဖြစ်ပြီးတနေရာထဲမှာလည်း129ယောက်ဖမ်းဆီးမိခဲ့ပြီးစုစုပေါင်း198ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းတရုတ်လင်ငါရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကိုကူကပြီး AFP သတင်းမှာဖော်ပြခဲ့တာပါ။မိုဘိုင်းဖုန်းတွေနဲ့ခီးဆောင်ကွန်ပျူတာအများအပြားကိုသိမ်းဆည်းရမိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အွန်လိုင်းကနေလင်းလေတဲ့လုပ်ငန်းတွေလုပ်နေတယ်လို့ရဲတပ်ဖွဲ့ကယူဆထားပြီးအလိန်ခံသူတွေထဲမှာတရုတ်လင်ငါနိုင်ငံသားတွေအပြင်တခြားနိုင်ငံသားတွေလည်းပါဝင်တယ်လို့ပြောပါတယ်။ဘာသာစကားအခက်အခဲကြောင့်မင်းမြန်စစ်ဆေးမှုတွေမှာကြံ့ကြာမှုတွေရှိနေပြီးကွလန်ပူမြို့အခြေစိုက်တရုတ်တန်ခွန်ရုံးကိုအကူအညီတောင်းခံထားတယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ electronic ပစ္စည်းတွေကိုလည်းမှုခင်းကျွမ်းကျင်သူတွေစစ်ဆေးနေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇွန်လထဲမှာတော့လည်း online လင်းလယ်မှုတွေနဲ့မတင်ကားသူအိန္ဒိယနိုင်ငံသားအများစုပါဝင်တဲ့လူ100လောက်ကိုတရုတ်လင်ငါရဲတပ်ဖွဲ့ကဖမ်းဆီးခဲ့ဘူးပါတယ်ခင်ဗျာ။